The Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925.32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျမကတော့ဆုမြတ်မော်မှာရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂဒွေးရမှုချုပ်ကကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ခွန်ကောက်ခံမဲ့အစီအစဉ်ကိုရပ်ပေါင်း90ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။ဒီလိုထိပ်တန်းသတင်းတွေကိုကိုရန်နိုင်တဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမယ့်ထိပ်တန်းရောက်သတင်းလွှာတွေကတော့ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့အထိမ်းမှရန်ကုန်မှာဂုဏ်ပြုကျင်းပါပါတယ်မတန်ဆွမ်းကလေးငယ်တွေရဲ့အရေးပါတွေဆောင်ရွက်ပေးနေပါသလဲ
ကျမတို့ကလေးတွေကိုဟို community တွေကိုဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာ
နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံနားဆင်ရပါမယ်ရှင်နောက် ABSDF တပ်ဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေနောက်ဥကိုနီရဲ့အမှုကိုတရားရုံးတင်စစ်ဆေးနေတာရုံးချင်းကအကြိမ်90ပြည့်သွားပါပြီဒါပေမဲ့စီရင်ချက်ချဖို့ဘာကြောင့်ကြန့်ကြာနေကြရပါသလဲခါခါဘိုရာစီတောင်တန်းမှာတော့တီးနှံဆိုင်ခင်းနေတဲ့ကြွက်တွေဝင်ပြီးဖျက်ဆီးတာကြောင့်ဒေသတွင်းစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေရှမ်းပြည်တိုးတက်ရေးပါတီဘက်ကတော့နိုင်ငံရေးပြဿနာကိုစပွဲဝိုင်းကနေဖြေရှင်းဖို့ပါတီကွန်ကရစ်မှာဆုံးဖြတ်လိုက်တဲ့အကြောင်းစားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောကြားလိုက်ပါတယ်ပိုလန်နိုင်ငံကာတိုဗစ်စာမြို့မှာဒီကနေ့စတင်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှာအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
We are in trouble. We are in deep trouble with climate change. Climate change is running faster than we are.
ရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်တို့အတော်ကြီးကိုဒုက္ခရောက်နေပါပြီ။ရာသီဥတုပြောင်းလဲနေတဲ့နှုံးကကျွန်တော်တို့ထက်ကိုရှေ့ပိုရောက်နေပြီမို့အချိန်မနှောင်းခင်မှာအချိန်အမြန်အမီလိုက်ရမှာဖြစ်ပါတယ်။တချို့လူတွေဒေသတွေနိုင်ငံတွေအတွက်တရေရှိရေလောက်အထိကိုအရေးကြီးတဲ့ပြဿနာကြီးဖြစ်နေပြီလို့ကုလသမဂ္ဂတွေးမှုချုပ်ကပြောကြားသွားတာဖြစ်ပါတယ်။ကမ္ဘာရာသီဥတုကိုပြောင်းလဲဖောက်ပြန်စေတဲ့အပူချိန်မြင့်တက်မှုကိုကန့်သတ်ရမယ့်အချိန်လွန်သွားပြီဖြစ်ပေမဲ့ကန့်သတ်နိုင်သေးတယ်လို့လည်းသူကပြောသွားပါတယ်။မြေအောင်လောင်စာထုတ်လုပ်မှုကနေတခြားနည်းလမ်းကိုပြောင်းဖို့ကြိုးစားတဲ့ကာလမှာဒီလုပ်ငန်းတွေပေါ်မှာမှီတည်နေထိုင်ကြရသူတွေရဲ့ဘဝတွေရှင်သန်နိုင်ရဲ့အတွက်အကူအညီပေးဖို့ကိုလည်း COP24 ညီလာခံဥက္ကဋ္ဌလည်းဖြစ်ပိုလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးလည်းဖြစ်တဲ့မီခဲလ်ကာတီကာကညီလာခံအဖွဲ့မိန်ကွန်းမှာပြောသွားပါတယ်။သတင်းနှစ်ပတ်ကြာကျင်းပမဲ့ဒီကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးညီလာခံကိုနိုင်ငံပေါင်း200လောက်ကကမ္ဘာခေါင်းဆောင်တွေတက်ရောက်နေပါတယ်။2015ရုံးကဒီပြင်သစ်နိုင်ငံပါရီမြို့တော်မှာပါတီသဘောတူညီချက်ရရှိခဲ့ပြီးတဲ့ကဆိုရင်အခုကာတိုဗစ်ချာမှာကျင်းပနေတဲ့ညီလာခံကအရေးအပါဆုံးမှာပါရီသဘောတူညီချက်မှာသဘောတူထားကြတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို1ဒီဂရီဆယ်လ်စီယပ်ထက်ထပ်မတိုးအောင်ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုဘလို့စူးစမ်းလျှော့ချနေတယ်လဲဆိုတာကိုအခုညီလာခံမှာဆွေးနွေးကြမှာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာလာမယ့်ရက်90ကာလအတွင်းကုန်သွယ်ကုန်အသစ်တွေထပ်ချမှတ်သွားမှာမဟုတ်ဘူးဆိုတဲ့သတင်းကြောင့်အာရှအစုရှယ်ယာဈေးကွက်ဟာတင်လာနေမှာတက်လာခဲ့ပါတယ်ဒီရက်90အတွင်းမှာသဘောတူညီချက်အသေးစိတ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်တင်လာနေအစောပိုင်းကတော့တရုတ်နိုင်ငံရဲ့အဓိကအစုရှယ်ယာဈေးကွက်ဖြစ်တဲ့ရှန်ဟိုင်းကွန်ပိုစစ်ရဲ့ဈေးကွက်အညွန်ကိန်းဟာ2.8%လောက်မြင့်တက်သွားခဲ့ပြီးတော့ဟောင်ကောင်ရဲ့ဟန်ဆန်ဈေးကွက်ကတော့2.8%လောက်မြင့်တက်လာခဲ့ပါတယ်ဂျပန်နိုင်ငံရဲ့နစ်ဂေးအစုရှယ်ယာဈေးကွက်ကတော့1.4%လောက်မြင့်တက်ခဲ့ပါတယ်American ဈေးကွက်မဖွင့်ခင် Dow နဲ့ S&P အညွန်ကိန်းတွေမှာလည်း 1.9 နဲ့ 1.8 ရာခိုင်နှုန်းအထူးထူးမြင့်တက်လာခဲ့တာကြောင့် New York အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာဒီအစုရှယ်ယာဈေးတွေတက်လာမယ်ဆိုတဲ့အရေးအယောင်တွေလည်းပြသနေပါတယ်။ American သမ္မတ Donald Trump နဲ့သမ္မတတရုတ်သမ္မတရှီကျင်းဖင်တို့အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဒီ G20 အစည်းအဝေးမှာတွေ့ဆုံခဲ့ရင်းနောက်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေတဲ့ဒီနိုင်ငံခြားမှာညှိနှိုင်းမှုအထိုက်အလျောက်ရခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့ညစာသုံးဆောင်စဉ်ရခဲ့တဲ့သဘောတူညီချက်ကအကြီးအမားဆုံးသဘောတူညီချက်တွေတခုဖြစ်ပြီးတော့လေယာဉ်ဆိုင်ပြိုရေးစက်မှုကုန်ထုတ်ကုန်တွေနဲ့ကွန်ပျူတာပစ္စည်းတွေမှာအလွန်ကောင်းမွန်တဲ့အကျိုးရလဒ်တွေထွက်ပေါ်လာမှာဖြစ်တယ်လို့သမ္မတ Trump ကသူ့ရဲ့လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေပြီးတော့နှုတ်ထွက်တော့မယ်လို့ကတားနိုင်ငံကပြောကြားလိုက်ပါတယ် LNG ဓာတ်ငွေ့ရေးထုတ်လုပ်မှုကိုပို့ပြီးတော့အာရုံစိုက်နိုင်ဖို့ OPEC အဖွဲ့ကနေနှုတ်ထက်မယ်လို့စွဲအင်ဝင်ကြီး Saeed Sharida Al Kabi ကဒီကနေ့ဒိုဟာမြို့တော်မှာမျှော်လင့်မထားပဲကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာ LNG ဓာတ်ငွေ့ရေးအများဆုံးထုတ်လုပ်နေတဲ့ကစားနိုင်ငံကလောလောဆယ်တစ်နှစ်ကိုဓာတ်ငွေ့ရေးတန်ချိန်89တန်းထုတ်လုပ်ရောင်းချနေတာကနေတန်ချိန်တန်း130အထိတိုးမြင့်တင်ဖို့သွားဖို့ရည်ရွယ်ထားတယ်လို့ဝင်ကြီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရေနံထုတ်လုပ်မှုကိုလည်းတနေ့ကိုရေနံစီ 4.8 တန်းကနေ 6 တန်းခွဲအထိတိုးမြင့်သွားမယ်လို့ပြောပါရယ်ရေနံနဲ့သဘာဝဓာတ်ငွေ့ကျွဲဝါတဲ့ကတားနိုင်ငံက OPEC အဖွဲ့မှဩစာညောင်းတဲ့ Saudi Arabia နိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာ OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့ကြေညာခဲ့တာလည်းဖြစ်ပါရယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကနိုင်ငံရေးကြောင့်မဟုတ်ပါဘူးလို့ဝန်ကြီး El Khabi ကညှင်းဆန်သွားပါရယ် OPEC အဖွဲ့မှ58နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ကတားနိုင်ငံအနေနဲ့ဂျာတာဘရင်းနဲ့တောက်ချာနေတွေမှာကျင်းပမဲ့ OPEC စည်းဝေးပွဲတွေကိုတက်မှာဖြစ်ပြီးပေးထားတဲ့ဂတိကဝတ်တွေကျွေးပြောင်းအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။တချိန်တည်းမှာပဲရုရှားနဲ့ Saudi Arabia နိုင်ငံကြားရေနံထုတ်လုပ်မှုကန့်သက်ဖို့သဘောတူညီချက်ကိုထပ်ပြီးတက်တန်းတိုးလိုက်တဲ့အတွက်ဒီကနေ့တနင်္လာနေ့မှာရေနံဈေးတွေတက်သွားပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့41ယောက်မြောက်သမ္မတဖြစ်တဲ့သမ္မတဟောင်း George H.W. Bush ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားပြီးတဲ့နောက်အမေရိကန်သမ္မတ Donald Trump ကလာမယ့်ဗဟုသုနေ့ကိုတနိုင်ငံလုံးကြေကွဲဝမ်းနည်းပွဲနေ့ဖြစ်သမှတ်ကြေညာလိုက်ပါတယ်။သမ္မတ George Bush ရဲ့ရုပ်အလောင်းကိုအများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်နှုတ်ဆက်ကာရပြုနိုင်အောင်ဒီကနေ့တနင်္လာနေ့ညနေပိုင်းကစပြီးအမေရိကန်လွှတ်တော်ပင်မအဆောက်အအုံမှာဗဟုသုနေ့အထိထားရှိသွားမှာဖြစ်ပြီးအဲ့နောက်ဗဟုသုနေ့ကျရင်တော့ Washington ကနိုင်ငံတော်ဖျားเจ้าမှာနိုင်ငံတော်ဇာပနအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။အဲ့နောက်တော့သူ့ရဲ့ရုပ်လောင်းကို Texas ပြည်နယ်ကိုပြန်တည်ဆောင်ပြီးတော့သူ့ရဲ့သမ္မတစာကြီးတိုင်းရှိတဲ့နေရာမှာမြေမြုပ်တင်းကျိုသွားမှာဖြစ်ပါတယ်။သမ္မတ George Bush ဟာ1989ခုနှစ်ကနေ92ခုနှစ်အထိအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး91မှာတော့အီရန်နိုင်ငံကကူဝိတ်ကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကသမ္မတ Bush ကအမေရိကန်တပ်တွေကိုပင်လယ်ကွေ့ဒေသကိုဆစ်လွတ်ပြီးတော့ Saddam Hussein ရဲ့အီရတ်တပ်တွေနဲ့ပင်လယ်ကွေ့စစ်ပွဲကိုဆင်နွှဲခဲ့တာပါ။သမ္မတဟောင်း George Bush ဟာဒုတိယကမ္ဘာစစ်တွင်းမှာအမေရိကန်ရေးတဲ့လေမှုဖြစ်တော်ဝန်ထမ်းဆောင်ခဲ့ပြီးတော့အဲ့နောက်တော့သူဟာအမေရိကန်လွှတ်တော်မှကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အမေရိကန်ဘူထောက်လိုင်းရေးအဖွဲ့ CIA ညင်ကြားရေးမှုစတာတွေအဖြစ်တော်ဝန်ထမ်းဆောင်ခဲ့သလိုသမ္မတ Ronald Reagan လက်ထက်မှာတော့ဒုသမ္မတအဖြစ်နဲ့တော်ဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်တွေနဲ့ဆွေးနွေးနိုင်ဖို့အတွက်ဒီတာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးရေးစပွဲစီရောက်လာအောင်ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်သမ္မတအမရန်ခန်းစီကိုစာရေးသားတောင်းဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့စာကိုတနင်္လာနေ့မနေ့ကသူရရှိတယ်လို့ဝန်ကြီးချုပ်ခန်းကသတင်းတောက်တွေကိုပြောကြားပြီးအာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါကစ္စတန်ကဖြစ်နိုင်တဲ့အထောက်အမှုအားလုံးနဲ့ကူညီသွားမယ်လို့ဆိုခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်နိုင်ဖို့ညှိနှိုင်းဆွေးနွေးနိုင်ရေးဟာတောင်အာရှဒေသအတွက်သူ့ရဲ့အဓိကဦးစားပေးကိစ္စဖြစ်ပြီးတော့ဒီကိစ္စအောင်မြင်ဖို့အတွက်ပါကစ္စတန်ရဲ့ပံ့ပိုးကူညီမှုလိုအပ်တယ်လို့အမေရိကန်သမ္မတကစာထဲမှာရေးသားထားတဲ့အကြောင်းပါကစ္စတန်နိုင်ငံသားဌာနပြောခွင့်ရသူမိုဟာမက်ဖောက်ဆာကလည်းကြေညာချက်ထုတ်ပြန်ပါတယ်။သမ္မတရဲ့စာနဲ့ပတ်သက်လို့အစ္စလာမဘတ်မြို့တော်ကအမေရိကန်တန်ယုံက VOA ကိုမှတ်ချက်ပေးပြောဖို့ညှင်းဆိုပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေအပေါ်တိုက်နေတဲ့တာလီဘန်တွေဟာပါကစ္စတန်မှာအခြေချပုံခုနေကြတယ်လို့သမ္မတထရမ့်ကပြောပြီးတော့ပါကစ္စတန်ကိုထောက်ပံ့နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရန်ပုံငွေဒေါ်လာတန်းထောင်ချီကိုအမေရိကန်ကဖြတ်တောက်ထားပါတယ်။ပါကစ္စတန်ဘက်ကလည်းအမေရိကန်ကိုဆွဆွဲနေတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒီနှစ်နိုင်ငံကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအခုလိုသမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်ကိုရှာရှာပါပါစာရေးသားဆက်တွေ့ခဲ့တာလည်းဖြစ်ပါတယ်
။နောက်ပြန်အင်္ဂါနေ့မှာကျင်းပမယ်နေတိုးအဖွဲ့စည်းဝေးမှာယူကရိန်းရဲ့တင်မော်တွေရုရှားဖန်တာတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမယ်ပုံရှိနေပါတယ်။ဘယ်လ်ဂျန်နိုင်ငံဘရဆောမြို့တော်မှာနေ့ရက်ကြာကျင်းပမယ်နေတိုးအဖွဲ့နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မှာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့စီးရေးသုံးစစ်ကိုပို့ပြီးတော့ထောက်ဝင်သုံးဆွဲကြဖို့အမေရိကန်ဘက်ကတောင်းဆိုနေတဲ့ကိစ္စကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းခရိုင်းမီးယားဒေသကမ်းလွန်ကော့ချ်ရေလက်ကြားမှာယူကရိန်းရဲ့တင်မော်နစင်ကိုရုရှားကပြစ်ခတ်ပြီးဆွဲတင်မော်ဒစီကိုဝန်တိုက်တဲ့ဖြစ် နောက်ပိုင်းနိုင်ငံခြားစစ်ပွဲဖြစ်ပွားမဲ့အထိအခြေအနေတင်းမာနေတယ်လို့ယူကရိန်းဆိုရကပြောပါရယ်ရုရှားရဲ့လုပ်ရအပေါ်မှာနီတိုမဟာမိတ်တွေအနေနဲ့တင့်တော်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့သမရပူရှန်ကိုကတောင်းဆိုထားပါရယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာဖြစ်နေတဲ့ဆန္ဒပြမှုတွေကိုနိုင်ငံရဲ့အရာရောလူမှုရဲ့အရာပါဖြေရှင်းဖို့ကြိုးစားနေတယ်လို့ပြင်သစ်မြို့တော်ဝန် N Idago ကဒီကနေ့ပြောကြားပါရယ်ဝင်ကြီးချုပ်Edward Philip နဲ့တွေ့ဆုံဆွေးနွေးအပြီးမြို့တော်ဝန်ကအခုလိုပြောကြားခဲ့တာပါလောင်စာကိုတိုးမြင့်ခဲ့ပြီးတဲ့နောက်ဒီဇယ်ဈေးတွေမြင့်တက်လာတဲ့နောက်ဆက်တွဲကုန်ဈေးနှုန်းကြီးမြင့်လာမှုကိုမကျေနပ်တဲ့အတွက်ပြည်သင့်နိုင်ငံတော်ကမှဆန္ဒတွေပြနေကြတာပါပါရီမြို့တော်မှာစနေနေ့ကအစိုးရဆန့်ကျင်ဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်ဖျက်ဆီးမှုတွေလည်းရှိခဲ့ပါတယ်ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူပေါင်း100လောက်ထိခိုက်ဒဏ်ရာရပြီးတော့400လောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီဆန္ဒပြမှုတွေကြောင့်သမ္မတအမန်နျော်မခွန်ကပြည်ထောင်စုဝန်ကြီးအပြင်ဒီလုံခြုံရေးတာဝန်ရှိသူတွေနဲ့တနင်္ဂနွေနေ့ကအရေးပေါ်အစည်းအဝေးပြုလုပ်ပါတယ်ကဘာကြီးပူနွေးလာမှုပြဿနာကိုဖြေရှင်းနိုင်ဖို့ပြင်သစ်အစိုးရကလေထုညဉ့်ညမ်းစီတဲ့လောင်စာဆီရီအပေါ်မှာအခွန်တိုးကောက်တဲ့အစီအစဉ်ကိုစလုပ်နေတာပါဒါပေမဲ့ပြင်သစ်သမ္မတဟာတာမန်ပြည်သူတွေရဲ့ဘဝနဲ့ကင်းကွာနေတယ်လို့ဆိုပြီးဆန္ဒပြနေကြပြီးတော့တချို့ကသမ္မတကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ
်စပိန်နိုင်ငံအန်ဒါလူးရှီယာဒေသလွတ်တော်ရွေးကောက်ပွဲမှာတော့ရွှေပြောင်းအခြေချသူတွေကိုစန့်ကျင်တဲ့လယ်ယာဇွန်ပါတီကပထမဆုံးအကြိမ်ဖြစ်တဲ့အနိုင်ရသွားပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲရဲ့မဲရီအတွက်96ရာခိုင်နှုန်းကိုရည်တွယ်ပြီးချိန်မှာတော့လယ်ယာဇွန်ပါတီဖြစ်တဲ့ Fox ပါတီကနေရာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်အင်္ဂလန် Premier League က Southampton အသင်းကနီးပြ Mark Hughes ကိုယာရုကနေထုတ်ပယ်လိုက်ပါတယ် Southampton အသင်းဟာဒီနှစ်ဘောလုံးရာသီမှာ14ပွဲကစားပြီးတဲ့အချိန်မှာအဆင့်18နေရာကိုရောက်နေတဲ့အတွက်နီးပြ Hughes ကိုထုတ်ယာရုကနေထုတ်ပယ်လိုက်တာဖြစ်တယ်လို့ဒီကနေ့မှာကြေညာလိုက်ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ်တွေပညာသင်ယူရေးမှာအတားအဆီးတွေရှိနေသေးတယ်လို့ဒီကလေးတွေရဲ့ပညာရေးကိုကူညီလှုပ်ဆောင်ပေးနေသူတူကပြောဆိုလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့အထိမ်းအမှတ်ရန်ကုန်ကံတော်ကြီးဥယျာဉ်မှာလုပ်တဲ့မတန်ဆွမ်းသူတွေကိုဂုဏ်ပြုကြိုဆိုပွဲအတွေ့ VOA ကိုအခုလိုပြောလိုက်တာပါ။ဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်က VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
2014တကောင်စင်းနေတိုင်းဆိုရင်မြန်မာနိုင်ငံမှာမတန်ဆွမ်းသူ23မိန်းကျော်ရှိပါတယ်မတန်ဆွမ်းသူတွေတွေ့ကြုံနေရတဲ့အခက်အခဲတွေကသူတို့ရဲ့အာဏာချက်တွေကြောင့်မဟုတ်ပဲပတ်ဝန်းကျင်ကသူတို့ပေါ်ထားတဲ့အမြင်တွေမှားယွင်းနေလို့ဒါတွေကိုပြုပြင်ပြောင်းလဲဖို့လိုကြောင်းအေဒင်ရိတ်မြုံရှေ့ဆောင်လမ်းပြပညာရေးစနစ်တင်ကြားရေးအဖွဲ့ခေါင်းဆောင်ဒေါ်စန်းစန်းဝင်းကပြောပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာမတန်ဆွမ်းကလေးတွေရဲ့ပညာသင်ယူနိုင်ခွင့်မှာအတားအဆီးတွေရှိနေပြီးအလွှာအသီးသီးကဒါကိုနားလည်သဘောပေါက်ဖို့လိုအပ်နေရလို့ဒေါ်စန်းစန်းဝင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကလေးတွေကိုcommunity တွေဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာသူတို့ရဲ့သင်ယူနိုင်တဲ့အနေအထားချိပဲသင်ယူပါစေအဲဆရာဝန်ဖြစ်နိုင်တဲ့လူလဲဆရာဝန်ဖြစ်သွားပါစေအင်ဂျင်နီယာဖြစ်နိုင်တဲ့လူလဲအင်ဂျင်နီယာဖြစ်သွားပါစေဒါပေမဲ့သူတို့ရဲ့သင်ယူနိုင်တဲ့အတိုင်းအတာထိကိုပဲကျွန်တော်တို့ကသင်ပေးဖို့အတွက်ကိုအခွင့်အရေးကို advocacy ဘက်အနေနဲ့လုပ်ပြီးတော့တောင်းဆိုနေတာပေါ့နော်အဲနောက်ပြီးတော့ဥမာ green the bear ဆိုတာခရီးတွေရဲ့အကြောင်းတွေခွင့်တချို့ဆိုရင်ခနာကိုမတန်ဆွမ်းကလေးတယောက်ကျောင်းသွားအပ်ပြီဆိုလို့ရှိရင်ဟာဒီကလေးတွေဒီငါတို့ကျောင်းမှာလက်ခံလို့မဟုတ်ဘူး special school တွေကိုသွားပေါ့အဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးလှုပ်တဲ့ကျောင်းတွေဒီ awareness မရှိသေးဘူးမတန်ဆွမ်းသူတွေအပေါ်မှာဆိုတော့မတန်ဆွမ်းသူတွေလည်းကျောင်းနေခွင့်ရှိပါတယ်ဆိုတဲ့ awareness မျိုးကိုအောက်ရှေ့ကနေပြီးအပေါ်ထိကိုကျမတို့ကဖြစ်စေခြင်းနဲ့
1992ခုနှစ်ကစပြီးဒီဇင်ဘာ3ရက်ကိုအပြည်ပြည်ဆိုင်ရာမတန်ဆွမ်းသူများနေ့အနေနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကသတ်မှတ်ခဲ့တာပါမြန်မာနိုင်ငံမှာတော့1994ခုနှစ်ကစပြီးကျင်းပလာလို့အခုဆိုရင်25ကြိမ်ရှိပြီဖြစ်ပါတယ်ဒီနှစ်အတွက်စောင့်ဘုတ်ကအားလုံးတူညီအခွင့်အရေးရရှိရေးမတန်ဆွမ်းသူများအစွမ်းမြင့်တင်ပြီးဖြစ်ပါတယ်ကမ္ဘာပေါ်မှာလူ9ယောက်မှ1ယောက်ကမတန်ဆွမ်းဖြစ်နေကြပါတယ်ကမ္ဘာလူကြီးရေတန်း9000ကျော်ရဲ့7ဘုံ2ဘုံကမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီမတန်ဆွမ်းနေရဲ့80ရာခိုင်နှုန်းလောက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာနေကြတာပါဒီနေ့မြန်မာနိုင်ငံအနှံ့မှာအဖွဲ့အစည်းမျိုးစုံကမတန်ဆွမ်းသူတွေအတွက်ဂုဏ်ပြုကြိုဆိုရပွဲကြီးလုပ်ခဲ့ကြပါတယ်အေဂျင်မတန်ဆွမ်းတက်ငယ်များပြုစုရာရင်းမြုံကလည်းရန်ကုန်မြို့ကံတော်ကြီးဥယျာဉ်မှာမတန်ဆွမ်းကလေးတွေအတွက်ပျော်ပွဲရှင်ပွဲတွေပြုလုပ်ပေးခဲ့ပြီးသူတို့ရဲ့ရေးပါမှုနဲ့တန်းတူညီမျှမှုကိုဂုဏ်ပြုကြိုဆိုခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ ABSDF မြောက်ပိုင်းတပ်ဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအပါအဝင်3ဦးကိုမတရားအသင်းအဥပဒေနဲ့အမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်စခန်းမှာခေါ်ယူထားပါတယ်။ ကချင်လက်နက်ကိုင်တပ် KIA ရဲ့နယ်မြေအတွင်းမှာခွင့်ပြုချက်မရှိဘဲနေထိုင်ခဲ့မှုနဲ့အခုလိုဆွတ်ဆွဲအမှုဖွင့်တာပါမတ်တိန်ကီထိုင်ဆက်သွယ်မေးမြန်းထားပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကိုအောင်ဆွေဦး ABSDF မြောက်ပိုင်းအဖွဲ့ဝင်ဘိုးမောင်ဦးနဲ့ကိုမောင်ကိန်းခေါ်ကိုတန်းထိုင်အောင်တို့ကိုမတရားအသင်အဥပဒေနဲ့မနေ့တော့ကပဲမိုးညင်းတရားရုံးမှာတရားဆွဲအမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်တွေကိုခေါ်သွားတယ်လို့မိုးညင်းမြို့နယ်ငင်းချန်ရီအထောက်အကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကပြောပါတယ်အဲ
ကိုအောင်စိဦးကိစ္စကမနေ့ကနေ့ရက်နေ့ကအဲညကိုကျွန်တော်တို့မိုးညင်းရေးစခန်းကနေအဲကျွန်တော်တို့ရဲတရားရုံးမှာအမှုဖွင့်ပြီးမှညီယူပြီးမှခလျာဆောင်ကမူနီခလျာဆောင်ကတာရင်ခေါ်ဆောင်တော့ကြည့်ရပါတယ်။ပါတော့တော့ခုခေါ်တော့မှာဖြစ်ပါလေ။ချက်ကိုတင်နေပါ
။မိုးညင်းမြို့မှာဆုံးပါခဲ့တဲ့ ABSDF တပ်ဖွဲ့ဝင်တဦးရဲ့နာရေးအတွက် ABSDF မြောက်ပိုင်းဒုတိယဥက္ကဋ္ဌကိုအောင်ဆွေဦးတို့လာရောက်ခဲ့ကြတဲ့နိုဝင်ဘာလ30ရက်နေ့ညနေခင်းမှာစစ်ထောက်လန်ရေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။မင်းညာပိုင်းကမိုးညင်းခလျာဆောင်ကတပ်စခန်းကိုသူတို့သုံးစလုံးကိုခေါ်ဆောင်သွားတာကိုသာသိရပြီးအခုချိန်ထိပြန်မလာသေးသလိုသူတို့နဲ့တွေ့ဆုံသူလည်းမရှိသေးဘူးလို့ကိုကျော်မိုးတန်းကပြောပါတယ်
။အဲဘာမှမကြားလို့ရအခုကကျွန်တော်တို့အဲ့ဒီရုံးချုပ်တာလည်းဝါနေမှာထုတ်နေဆိုတော့တရားရုံးနဲ့ရုံးချုပ်တာတွေပဲမရှိသေးဘူးလေ။ဘယ်သူမှကိုမလာဘူးဘူဟာလူတွေဘာလို့နေကြလဲကျွန်တော်လည်းမသိရတော့ဘူးအခုဒီကိုအေးအေးကြီးကြီးပဲနေနိုင်ကြတာအဲဒါကိုကျွန်တော်လည်းတော့အမှတရားမှကိုလာမသိကြဘူး
။ ABSDF မြောက်ပိုင်းအဖွဲ့ကခေါင်းဆောင်2ဦးအပါအဝင်3ဦးဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးABSD ရဲ့ဘ ਹੁ ကော်မတီဝင်တွေကိုဆက်သွယ်ဖို့စ조사ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဒါပေမဲ့လည်းကိုကျော်မိုးတန်းရဲ့အဆိုအရတော့ဖမ်းခံထားရသူတွေအရေးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ငင်းချမ်းရေးဘ ਹੁ ဌာနကိုအကြောင်းကြားထားတယ်လို့သူကဆိုပါတယ
်။သူတို့ကတော့အဖို့ငင်းချမ်းရေး NRPC တို့ဒီငင်းချမ်းရေးကိုသူတို့အဖွဲ့ရောဘာတွေဘာတွေပို့ပြီးတော့ပြောတာပဲခင်ဗျာ။အဲဒီရေဒီဥပဒေဖြစ်တဲ့ကွန်မြူနီရှီယာနေကြားလာလို့ကြည့်ရပါတယ်ခင်ဗျာ။
ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးမထားတဲ့ KIA ကချင်လက်နက်ကိုင်အဖွဲ့နယ်မြေဘက်မှာအခြေစိုက်တဲ့ ABSDF မြောက်ပိုင်းအဖွဲ့ဝင်တွေကိုတော့မတရားသင်အဥပဒေနဲ့အစိုးရကဖမ်းဆီးနေတာဖြစ်ပါတယ်။
ဒါကတော့ ABSDF ကမြောက်ပိုင်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နောက်ဆုံးရအခြေအနေကိုမတ်တိန်ကီထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ရန်ကုန်လေစိတ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဦးကိုနီးရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါရစေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်လည်းဖြစ်တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးကိုနီးလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အမှုကိုတရားရုံးတင်ပြီးတော့စစ်ဆေးနေတာဟာဆိုရင်တော့ရုံးချင်းကအချိန်ပေါင်း60ပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့ဒီအမှုကိုရွေးကောက်ပွဲအလွန်အထိကြန့်ကြအောင်အချိန်ဆွဲနေတာလားဆိုပြီးတော့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
။တရားလွှတ်တော်ရှိနေကြီးဥကိုနီလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖက်ခံခဲ့ရတာဟာဆိုရင်2019ဇန်နဝါရီလ29ရက်နေ့မှာဆိုရင်နှစ်နှစ်တင်းတင်းပြည့်တော့မှာပဲဖြစ်ပါတယ်။လက်ရှိအမှုစစ်ဆေးနေတာရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တေဆုံးသူဥကိုနီနဲ့ဥနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေဥရောဘတ်ဆန်အောင်က VOA ကိုအခုလိုပြောပါတယ်
။ဥကိုနီရဲ့မှုချင်းနေရာကိုရုံးချင်း60မြောက်ကူတော့ပြီးခဲ့တဲ့ရက်ကပြီးသွားပြီ။အခုလာမဲ့ကြာသေးတောက်ကြကြမှာစပြီးတော့60 90မြင့်စမှာပေါ့နော်။အခုကတော့တရားခံဇီယာသူရဲ့တပ်တွေတွေဝယ်စစ်ဆေးနေတဲ့အဆင့်မှာရှိပါတယ်။သူတို့ဘက်ကတော့အမှုကိုတက်တဲ့တင်တဲ့ခါမှလည်းပေါ့နော်တက်တဲ့ကြီးကတစ်ချိန်ကိုတယောက်နှုံးလောက်ဖြစ်နေတယ်တစ်ချိန်ကိုတယောက်နှုံးလောက်ဆိုတော့တော်တော်လေးကိုကက်ခဲနေဖြစ်နေတယ်နော်ညဉ့်ညဆန်းဆန်းစစ်ဖွဲ့ဖို့ရုံးကလှုပ်ပြီးမှပဲရမှာလीကျွန်တော်တို့ကတော့ဘာမှလှုပ်လို့မရဘူး
မလို့အပ်တဲ့မိကုန်းနေမိနေတာမျိုးတွေမလို့အပ်တဲ့မိကုန်းတွေကိုဖြေရရတယ်ဆိုရင်တရားရုံးအနေနဲ့တားမြစ်ခွင့်ရှိတယ်ကြီးကြပ်ခွင့်ရှိတယ်လို့တရားလွှတ်တော်ရှင်တွေဦးဖြစ်သူဦးကြီးမြင့်ကပြောပါတယ်တရားမှုမှာတော့တရားရုံးချုပ်ရဲ့ကြီးကြပ်မှုအားနည်းတာတွေတွေ့ရတယ်လို့ဦးကြီးမြင့်ကတုံ့သက်ပါတယ
်ဒီမှုကိုကြန့်ကြာရွေးကောက်ပွဲအလွန်အထိဆွဲသွားကျင်တာလားအယူခံပြင်ဆင်နေအထိပေါ့လေအဲ့လိုသမင်သက်သက်ကြန့်ကြာပြီးတော့ကြန့်ကြာအောင်လို့ လားဟိုဒိတ်ဆက်နဲ့လုပ်နေတာလားဆိုတော့ကျွန်တော်တို့ရဲ့တန်တရားရှိတယ်ဘာလို့တရားသူယုတ်ကလည်းစစ်တပ်ကလာလဲတရားသူယုတ်ကိုသူ့အာဏာဘာလို့ဒီပြည်အကုန်လုံးကိုအစီခံနေရတာဟိုဒီကလုံးဖြစ်သမျှအကုန်လုံးကိုတရားသူယုတ်ကိုအစီခံရတယ်တရားသူယုတ်သိတယ်တရားသူယုတ်မသိဘူးဆိုတာမဖြစ်နိုင်ဘူးတမန်မှုလေးတွေတောင်မှပဲသတိမီဒီယာအမှုလေးတွေတောင်မှပဲတရားသူတရားရုံးချုပ်ကိုအစီခံနေရတာရှိတယ်တွတ်တော်ချုပ်ကိုဒါကြောင့်မလို့ဒီကိစ္စတရားရုံးချုပ်ရဲ့ကြီးကြပ်မှုလေအားနည်းတယ်လို့ကျွန်တော်တို့ကဒီလိုပဲယူတာပါလေ
။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာတော့တမတာဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တည်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လှုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ်။ဥက္ကုဏီလှုပ်ချခံရမှုတရားရုံးစစ်ဆေးမှု60ကြိမ်မြောက်ကိုလာမယ့်ကြာသပတေးနေ့မှာရုံးထုတ်စစ်ဆေးတော့မှာပဲဖြစ်ပါလေခင်ဗျာ။
ဥကိုနီရဲ့အမှုနောက်ဆုံးအခြေအနေကိုကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာကြွက်တွေကစိုက်ခင်းတွေကိုဝင်ပြီးတော့ဖျက်လို့ဒေသခံတွေဒုက္ခရောက်နေကြရတဲ့အကြောင်းကိုလည်းပြောပြပေးချင်ပါတယ်။ကချင်ပြည်နယ်ခါကာဘိုရာစီတောင်နှန်းဒေသကကြေးရွာတချို့ကတီးနှံစိုက်ခင်းတွေထဲမှာကြွက်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြတ်လပ်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကကွင်းစင်းလေ့လာပြီးတော့သက်ဆိုင်ရာကိုတင်ပြနေကြပေမဲ့လည်းဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့ကူညီမှုတွေကိုလုံမပေးနိုင်သေးပါဘူး။အကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်။
ကချင်ပြည်နယ်ပူတာအုပ်ခရိုင်နောင်မိုမြို့နယ်ခါခါပူရာစီတောင်နှန်းဒေသကကြေးရွာဆက်ရွာမှာဒေသခံတွေစိုက်ပျိုးထားတဲ့ကြုံနဲ့ပြောင်းခင်းတွေကြက်တွေဖျက်ဆီးထားတဲ့အတွက်စန္ဒရိတ်ကခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ရန်စိန်ကပြောပါတယ
်ဒီကနေ့စာတဲ့စိုက်ထားတဲ့စိုက်ပျိုးခင်းပေါ်မှာကြွဝင်ပြီးတော့မှအကုန်ပစ္စည်းတွေဆိုတော့နောက်စားဆရာကတော့မကြံတော့ဘူးပေါ့နော်ကြောင်ဖူးတို့ဆက်တို့ပဲစိုက်ထားတယ်အဲ့ဒါကြီးအကုန်လုံးတို့ပစ္စည်းတွေခါကြတော့ဒီစုစုပေါင်းကအက300 400လောက်ပစ္စည်းပါတယ်အခုစားဆရာမရှိဘူးဖြစ်နေတယ်
ပြီးခဲ့တဲ့ဇူလိုင်လကဂျုံနဲ့ပြောင်းစိုက်ခင်းတွေကြွက်တွေစတင်ဖျက်ဆီးခဲ့တာဖြစ်ပြီးနိုဝင်ဘာလမှာစိုက်ခင်းအကုန်လုံးဖျက်ဆီးသွားခဲ့တာပါတဆုံတန်းကဝိုင်းတဆူထုနဲ့ထလာထုကြေးရွာလေးရွာမှာကြွက်အန္တရာယ်ဆိုးဆုံးဖြစ်ပြီးကြေးရွာဆယ်ရွာထိကြွက်အန္တရာယ်ကျရောက်ခဲ့ပါတယ်လက်ရှိမှာခါကာပူရာစီတောင်နန်းဒေသကြေးရွာသားတွေအနေနဲ့နောင်မွန်မြို့ပန်နန်းတေမြို့တွေမှာခြေချင်းခီးနဲ့စံဝယ်ယူနေရတဲ့အတွက်အခက်အခဲဖြစ်နေတယ်လို့စံလူရန်စိန်ကဆက်ပြောပါတယ
်ဒီဒေတာခန့်တွေကစံဝယ်လို့ရတဲ့ဒီပန်နန်းတေနောင်မွန်ဖက်ကိုဆင်းပြီးတော့မှစံတွေဝေစားကြတယ်အခုချစ်သေးတဲ့နေဒီခါကပူဒေတာကနေ9ရက်6ရက်လမ်းလျှောက်ပြီးတော့မှစံတွေဝေပြီးတော့မှစားကြတယ်ကေကေကလည်းနိုင်ကုန်တော့
ခါကပူရာစီတောင်နန်းဒေတာဟာပူတာအုံမြို့နဲ့မန္တလေးခါကွာဝေးပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗနန်းတေမြို့နဲ့6ရက်ကြာခြေကျင်သွားရတာဖြစ်တဲ့အတွက်ရိတ်ခါရရှိရေးမှာခက်သွေ့နေတာပါဖရိကခက်ခဲနဲ့ကြုံတွေ့နေရတဲ့အနည်းဆုံးကြေးရွာစီသွားရောက်ခဲ့ပြီးဒေသခံတောင်သူတွေနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီအစဉ်စာကိုပြည်နယ်ဆွေရထံမှာတင်ပြထားတယ်လို့ရဝမ်တိုင်းတိုင်းရေးရဝန်ကြီးဥရဏန်းဖုံကပြောပါတယ်ကျွန
်တော်အဲ့ဒါကိုတချင်ပြည်နယ်ဆွေရမြင့်မြင့်နဲ့သွားစစ်ဆဲတော့ဒီကေဒေတာခံဒီရွာ6ရွာလူထုတွေနဲ့မင်းမြန်ခဲ့တယ်အဲ့လိုတွေ့ဖေးကြလို့အမီးမရှိရလို့တောင်ရအဲမဆိုင်ရှိရတာတို့ဆိုင်ရှိတဲ့ဟာဒီလဲကျွေးတွေကပျက်စီးလိုက်လို့အခေချေတို့ကိုကျုံနေတဲ့အခြေအနေမှာရှိပါတယ်ကျွန်တော်အဲ့ဒါကိုရှင်းပြနေအစိုးရကိုဝင်ကြည့်ဖို့ဒီအစီအခံတွေတင်ထားပါတယ်ဆင်းဆဲတွေကကိုညီပေးဖို့အခြေအနေဆိုတာတော့တချင်းပြည်နယ်အစိုးရဖွဲ့ရဲ့အစိုးရဖြစ်တဲ့ပြည်မှာပါတနေ့တလောက်တော့အဲကိုညီပတ်ကူးဖို့တော့ရှိမှာပါ
ကြည်ရဆေရောကအ ਨੇ စုံလူ1000ခန့်အတွက်ဇန်ရိတ်ခအကူညီလိုအပ်နေတယ်လို့လည်းအစိုးရကံစံမှာဖော်ပြထားပါတယ်ခါကာပူရာစီတောင်တန်းဒေသဇန်ရိတ်ခပြတ်လတ်နေတဲ့အခြေအနေကိုအစိုးရအနေနဲ့လှတ်သလိုကွင်းစင်းလေ့လာတဲ့အဆင့်မဲ့ရှိပြီးထောက်ပံ့မှုအစီအစဉ်မပြုတ်လောက်ရသေးဘူးလို့လည်းနောင်မိုမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကုစလေဦးချန်တန်ခင်ကပြောပါတယ
်ဘလို့ထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်တို့မရှိတဲ့ဘုံမြေကျင်းကတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့သူတို့များတော့မရှိသေးဘူးခုထိတော့
ခါကာပူရာစီဒေတာဟာတစ်နှစ်ပတ်လုံးရေခဲနေတဲ့ဒေတာဖြစ်ပြီးစဘာဆိုင်ပြုတ်လို့မရတာကြောင့်ဒေတာခံတောင်သူတွေဟာပြောင်းဖူးစက်နဲ့ကြုံကြတာအဓိကဆိုင်ပြုတ်နေပါတယ်ကချင်ပြည်နယ်မြောက်ပိုင်းဒေသဟာသွာလာရေးအခက်အခဲရှိနေတယ်လို့ဒေသတွင်းလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIU နဲ့မြမတပ်မတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူဇာဦးကားလန်းဟန်လည်းမကြာခဏအဆိုသလိုပိတ်ပင်ဖျက်ဆီးခံနေရပါတယ်။လုံခြုံရေးချင်းနေကြောင်းလောင်စာစီအပါဝင်စံတင်ပို့မှုကိစ္စမှာလည်းစီစစ်မှုအကန့်အသတ်နဲ့ပိတ်ပင်နေရမှုကြောင့်ဒေသခံတွေအတွက်ဂုံစင်းနှုံးကြီးမြင့်မှုတန်ကိုလည်းခံနေရပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ခါကာဘိုရာစီတောင်နှန်းဒေသကတီးနှံစိုက်ခင်းတွေရဲ့ကြွက်တွေဝင်ရောက်ဖျက်ဆီးခဲ့တာကြောင့် ဒေသတွေမှာစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေကိုနိုင်ကုန်းအိမ်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကစစ်ရေးပဋိပက္ခတွေပြေလည်ရေးရှမ်းပြည်မြောက်ပိုင်းတပ်ဖက်ကဘလို့ဆွေးနွေးအဖြေရှာနေကြပါသလဲဆိုတာကိုလည်းကြည့်ရအောင်ပါရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကသူတို့နိုင်ငံရေးပြဿနာကိုစပွဲဝိုင်းမှာဖြေရှင်းဖို့အတွက်စတုတ္ထအကြိမ်ပါတီကွန်ကရစ်မှာထပ်မံဆုံးဖြတ်ပြီးတော့လက်တွေ့အကောင်အထည်ဖော်သွားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကွန်ကရစ်အပြီးမှာပါတီရဲ့ထိပ်တန်းတာဝန်ရှိသူတူဦးကပြောဆိုလိုက်ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့ဖြစ်ပွားနေတဲ့လက်နက်ကိုင်စီရေးပြည်ပခါတွေကိုလည်းဆွေးနွေးအဖြေရှာသွားဖို့ရှိကြောင်းပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကသူတို့ရဲ့ပါတီကွန်ကရစ်ကို9ရက်ကြာကျင်းပခဲ့ရမှာနိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ခဲ့တယ်လို့ပြည်သူတွေစည်းရဲမွဲတေမှုလျှော့ချရေးမွေးရစီပပျောက်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ဖို့အလေးထားဆုံးဖြတ်ခဲ့ပါတယ်။ငင်းချင်းရေးလုပ်ငန်းစဉ်ကိုတော့စပွဲဝိုင်းမှာတွဲဆုံဆွေးနွေးအဖြေရှာသွားဖို့ထပ်မံဆုံးဖြတ်ခဲ့ကြောင်းပါတီရဲ့ဒုဥက္ကဋ္ဌနှင့်ဗိုလ်ချုပ်ဆက်ခွန်ဆိုင်ကပြောပါတယ်။င
င်းချင်းရေးလုပ်ငန်းစဉ်ကတော့ရှိပွဲတွေကအဖြေမဟုတ်ဘူး။ဒါမှမဟုတ်ကျွန်တော်တို့ကတိုင်းနာအားလုံးပေါ့လေ။အမျိုးသားရင်ကြားစီအမျိုးသားတယ်လေတိမဲ့ရေးကိုယုံကြည်မှုတည်ကြီးတွေဒါတွေကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမယ်။ပြဿနာတွေကိုဝိုင်းဝိုင်းပေါ်မှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းသွားဖို့တခြားလုံးကျွန်တော်တို့တင်ပြခဲ့ပါလေ။အခုလည်းဒီကွန်ဖရင့်မှာထပ်လောင်းပြီးဆုံးဖြတ်ချက်ချပြီးတော့မှလက်တွေ့လှုပ်တော့ဖို့ပဲရှိပါလေ။ NCA ကတော့ကျွန်တော်တို့အားလုံးပါဝင်ရေးမှုပဲ။NCA ကိုကျွန်တော်တို့ကမသွားဘူးလို့မပြောပါဘူး။ဒါပေမဲ့ NCA မှာလည်းသူ့မှာအာဏာချက်တွေရှိတယ်၊မပြည့်စုံတဲ့တွေရှိတယ်။အဲ့ဒါကိုကျွန်တော်တို့ပြောတာပါ။ဆန့်ကျင်တာမဟုတ်ပါဘူး
။ဒီရက်ပိုင်းတွေအတွင်းမှာ SSPP တအန်းပလောင်ပူပုံတက်ဖွဲ့နဲ့ NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့အကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ရှမ်းနိုင်ငံရေးပါတီတွေတန်ဃာတော်တွေနဲ့ရက်ဘက်လူမှုအဖွဲ့အစည်းတွေကလည်းရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေရက်ဆိုင်ဖို့တွဲဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းတောင်းဆိုတာတွေရှိနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးအရင်ကလည်းဆွေးနွေးတာတွေရှိခဲ့သလိုအခုလည်းဆက်လက်ဆွေးနွေးဖို့သဘောထားရှိကြောင်းစက်ခွန်ဆိုင်ကအခုလိုဆက်ပြောပါတယ
်။ရှမ်းပွဲတွေဖြစ်ပေါ်လာတဲ့အကြောင်းတရားတွေကိုကျွန်တော်အရင်မြစ်ကိုရှာပြီးတော့ညဉ့်ညဆိုတာနဲ့ရှာပြီးတော့မှနော်ကျွန်တော်တို့လက်နဲ့နဲ့ဂိုင်ပြီးတော့မှဖြည့်ရှင်းတာတဲ့ဝိုင်းဝိုင်းပေါ်မှာဖြည့်ရှင်းသွားဖို့ကျွန်တော်တို့အလျှောက်လုံးမြေတာရက်ခံခဲ့ပါတယ်ပြည်သူလူထုရဲ့ကျိုးစီးပွားကိုထောက်ထားပြီးတော့မှအဲ့ဒီပေါ်မှာရက်ခံပြီးတော့မှဖြည့်ရှင်းလုပ်ကင်သွားကြဖို့ပဲကျွန်တော်တို့တောင်းဆိုတာဖြစ်တယ်အခုကတော့ကျွန်တော်တို့ဘက်ကကန့်လန့်တဲ့အချက်တဘောသားတွေပါပဲကျွန်တော်ဆွေးနွေးပွဲတွေကပြတ်မသွားသေးဘူးအခုဆက်လက်ဆွေးနွေးနေတဲ့ဟာရှိနေပါတယ်ဆိုတော့ဘယ်နေ့ထပ်တွေ့မယ်ဆိုတာဒီကတော့ဒီနေ့အထိတော့ကျွန်တော်တို့ရှိကြသေးပါဘူးရှိလို့ရှိရင်လည်းကျွန်တော်တို့အတိပေးမှာပါတိုင်းပြည်ကို
ရှမ်းအရက်ဘက်လူမှုအဖွဲ့အစည်းဖိုရမ်မြတ်ပြောရေးဆိုခွင့်ရှိသူကိုဝင်းထဲကောင်းမြတ်ကနှစ်ဖက်တွဲဆုံဆွေးနွေးမှုအောင်မြင်ရေးအတွက်သူ့အမြင်ကိုအခုလိုပြောပါတယ
် SSPP ရနေပြီးတော့အခုလိုထုတ်ပြန်လာတော့ကျွန်တော်ကြည့်ကြည့်ပါရစေ။ပြီးတော့ထုတ်ပြန်တဲ့အတိုင်းပေါ်ပေါ်လေးအားလုံးကဝိုင်းဝန်းပြီးတော့တတ်ဖို့ဒီလိုလေခွင့်ပြုစေဖို့လုပ်လို့လည်းကျွန်တော်မြင်နေရ။တကယ်လို့ SSPP ကတော့ကျွန်တော်ကြည်နေရဖြစ်တယ်။ NCA တို့လည်းအဖွဲ့ကြီးကအစီမထူးတဲ့ဆိုင်နဲ့ပြည်သူ့ရှိတဲ့ကုတင်နဲ့ဖမ်းမဲ့ဆိုတဲ့အကြီးကြီးမျိုးနဲ့တွားနေတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်ထောင်ကရအောက်မှာမဟုတ်ပါဘူး။ဒီနိုင်ငံတော်မှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကောကျွန်တော်တို့ဒီငင်းငယ်ကြီးဖြစ်စီမှာပါနေပါဝင်နေတဲ့အခက်တော့တဲ့ပုဂ္ဂိုလ်တွေကောဝိုင်းဝန်းပြီးတော့အားဖြည့်ပြီးတော့အကောင့်တွေပေါ်အောင်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြဖို့လိုရဲပေါ့
။ဒီနှစ်ဩဂုတ်လအတွင်းကတော့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဟာတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပူပါတယ်။ဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာယာနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပါတယ်
။ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ဟိုတိုင်းပြည်တစ်ခုကိုတိစောက်တဲ့နေရာမှာအခါမှလည်းကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ငလုံးကြမျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမှ
ာကဗျာဆရာမျိုးတေစာမောင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းသူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကတောင်သူတွေအနေနဲ့မြမလေယာစိုက်ပျိုးရေးဘဏ်ကနေငွေချီးပြီးတော့လေယာသုံးဆက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာကျိုးနီစနစ်တွေရှိနေတဲ့အတွက်တောင်သူတွေတင်တာမကဘဲနဲ့ဆက်ပစ္စည်းရောင်းရှာတဲ့လုပ်ငန်းရှင်တွေအတွက်ပါလုပ်ငန်းနှောက်နှေးကြံ့ကြာမှုတွေနဲ့အခက်အခဲတွေရှိနေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကပြည်နယ်တိုင်းဒေသကြီးတချို့ကမြို့ကြီးတွေမှာစိုင်ခွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိမ့်ရောင်ဆိုလေယာသုံးဆက်ပစ္စည်းကုမ္ပဏီက Managing Director ဦးကျော်ဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
ကျွန်တော်တို့လည်းဟိုလက်သမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေ။ဟောဆိုတော့ဗာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်။ဟိုဒီအမတော်ကြီးငွေကိစ္စကအစားဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေရဆိုက်ပြိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနိုင်တဲ့လူငယ်အင်အားတွေညှော်နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေ။ဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့ခါကျတော့ဆိုကျွန်တော်သိချင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗ
ျလယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုပ်ကလေးကဗန်အနေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလယ်ယာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ Jaiga 2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်ဒီမလေးအဖွံ့ဖြိုးရေးဗန်မှာသူတို့သွားပြီးတော့6လတင်ပြီးတော့ဝယ်တဲ့အခါမှာသူတို့အတွက်အတိုးနှုန်းတက်တာပြီးတော့လည်းကူဝယ်နိုင်နေမယ်တစ်ဖက်မှာလေးအဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြံ့မှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာသူတို့လေယာဉ်သုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာမီဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်သူတို့ဘယ်လိုအခက်အခဲတွေရှိသလဲဆိုတာအများကြားရပါလဲ
ကျွန်တော်တို့လေယာဉ်သုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဘန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုပ်လိကဘန်ရှိတယ်နောက်တခါလေယာဉ်ဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဉ်ဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်အဲ့လိုအားလေယာဉ်ဖွံ့ဖြိုးရေးဘန်ကိုအားကိုးတဲ့အခါမှာလေယာဉ်ဖွံ့ဖြိုးရေးဘန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးကလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဉ်ဖွံ့ဖြိုးရေးဘန်ရဲ့ process တွေကပို့ပြီးတော့ညံလာတင်းတဲ့အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကြိုင်နေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်ထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာဉ်သုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေကသူတို့ရဲ့စိုက်ပျိုးခြင်းရဲ့ရိတ်သိမ်းခြင်းတွေမှာတို့က in time ပေါ့နော်အချိန်မီလိုချင်ကြပါတယ်လိုချင်ကြတဲ့အတွက်လဲကျွန်တော်တို့ကဒီတောင်သူတွေကိုဟိုကြိုတင်ပြီးတော့ပေါ့တလားတန်ဒီလောက်ကြိုတင်ပြီးတော့လှုပ်ဖို့ကျွန်တော်တို့အများနဲ့ဆော်ရပါတယ်သို့တော်လဲအဲ့လိုဆော်ရတဲ့အခါမှာခုနကဘန်ရဲ့ approve ကကြာနေတဲ့အတွက်ကျွန်တော်တို့ရဲ့ဒီ process ကတင်းနေပါတယ်အဲ့ဒီအရာလေသမားတွေမှာအခက်အခဲဖြစ်နေပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာကျွန်တော်တို့ကြားရတာလဲဟိုခဏခဏကြားရပါတယ်ဒီလေယာဉ်ကန္တမရဲ့လို့မဟုတ်ဘူးပေါ့နော်မျိုးစုံကန္နာစုံမှာပေါ့နော်ဒီကျုံနေစနစ်က ခုရတီဟိုအရန်ကိုကြီးတော့ဟာပေါ့နော်ရှိနေတော့မဲဆိုပြီးတော့ပြောကြဆိုကြတာတွေကြားတယ်ဟိုစီးပွားရေးလုပ်ငန်းရှင်တိုင်းလိုလိုကပြောကြတယ်ပေါ့နော်ဆိုတော့အစိုးရကပြောင်းလဲမှုတွေဖော်ဆောင်ပြီးဒီဟာတွေကျုံ့စ်စနစ်တွေကိုဖျက်ဖို့စူးစမ်းနေပြီဆိုပေမဲ့လည်းဒါကသိပြီးတော့မထူးခြားသေးဘူးမသိတာသိတာလည်းပြောင်းလဲမှုဖြစ်သေးဘူးဆိုတဲ့သဘောမျိုးဖြစ်နေတော့ကျုံ့စ်စနစ်ကဒီရဲရိုက်မှုကရောကိုကျော်ဝင်းတို့လိုဟိုစီးပွားရေးလုပ်ငန်းရှင်တွေအပါအဝင်လက်သမားတွေကိုဘလို့နှုံးနှုတ်ဖက်ပေါ့ဘလို့အကျိုးတက်ရောက်မှုတွေရှိနေလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဥစ္စာလည်းတော်တော်လေးကျွန်တော်တို့စိုးပါတယ်ကျိုးဒီကျိုးနီစနစ်ကလက်ရှိလည်းရှိနေတဲ့သဘောရှိပါတယ်ကျွန်တော်တို့ဥမာပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့တောင်သူတွေကကျွန်တော်တို့စက်ပစ္စည်းတွေကိုဝယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့မြို့နယ်အဆင့်မှာနေမယ်လက်မှတ်ပေါင်းကျွန်တော်တို့ဟာလောက်ဒီ800လောက်သူတို့ထိုးရတယ်လို့ကျွန်တော်တို့ပြန်ကြားရပါတယ်အဲ့ဒါပြီးတဲ့အခါမှာဒီ800ကိုထိုးဖို့တော့ကတစ်ခါအချိန်ယူတဲ့သဘောဖြစ်သွားပါတယ်တစ်ခါပြီးတဲ့အခါကျလို့ရှိရင်တိုင်းအဆင့်ကိုကျွန်တော်တို့တက်သွားပါတယ်တိုင်းအဆင့်တက်တဲ့နေရာမှာလည်းသက်ဆိုင်ရာပြည်နယ်စီမံဘဏ္ဍာဝန်ကြီးလက်မှတ်အပါအဝင်ကျန်တဲ့ကျွန်တော်တို့ကြားတော့ပေါ့နော်ဌာနဟာလာ၈ခု၉ခုလောက်ကတခါထိုးရပါတယ်ထိုးရတဲ့အခါမှာအဲ့ဒီမှာလည်းတခါကြံ့ညာမှုတွေတခါဖြစ်ပါတယ်အဲ့ဒီကနေမှတခါတို့ရဲ့ဒီရုံကျုပ်ဆိုတဲ့အဆင့်ကိုရောက်ပါတယ်ရုံကျုပ်ကမှတဆင့်တခါထတ်တက်တဲ့အခါမှာ steering committee ဆိုတာလည်းရှိပါတယ်အဲ့ဒီကတခါအပေါ်မှာဂျိုက်ကတင်းကလည်းတခါပြန်ပြီးတော့ထိမ့်နေဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ကပြန်ကြားရပါတယ်အဲ့လိုဆိုတဲ့အခါကျတော့ဒီရဲ့စနစ်ကြီးရဲ့ process ကြီးဟာတခါနှလားခွဲတွေဖြစ်နေတဲ့အခါမှာလေမားတွေအတွက်ကကြံ့ညာမှုတွေဖြစ်တဲ့အပြင်ဟိုကျွန်တော်တို့လိုဟိုစက်ပစ္စည်းရောင်းချတဲ့လူတွေအတွက်လည်းငွေတစ်ပတ်ပြန်လဲရရှိဖို့ကိစ္စတွေမှာလည်းအင်တန်မှကြံ့ညာမှုတွေဖြစ်ပါတယ်အဲ့ဒါအပြင်ဟိုကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိဆိုရင်ဒီကျွန်တော်တို့ဝန်ထမ်းအပိုင်းအားနည်းချက်တွေကလည်းအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီစက်ပစ္စည်းရောင်းတဲ့နေရာမှာလည်းဝန်ထမ်းမလုံလောက်မှုတွေသက်ဆိုင်ရာမြို့နယ်ဘဏ်ကွဲတွေမှာဝန်ထမ်းမလုံလောက်မှုတွေကြောင့်မလို့တချို့လူချင်းနဲ့တောင်းသူတွေအတွက်မရတာတွေတချို့ဝင်နှန်းနေရဲ့ဒီချင်းငွေစနစ်အပေါ်မှာအပြေဝါတချို့နားမလဲပဲနဲ့သူတို့ပြောတဲ့ဟာတွေလည်းအဲ့ဒါလေးတွေလည်းကျွန်တော်တို့ကပြန်ကြားရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲလေးတော့ကျွန်တော်တို့ရှိပါတယ်ခင်ဗျာဒီလေယာဉ်ပုံမျိုးရေးဘဏ်နဲ့ပတ်သက်လို့ပြောရလို့ရှင်ကျွန်တော်တို့အရင်ပုံစံနဲ့နှိုင်းရှင်မယ်ဆိုလို့ရှင်တော့အများကြီးတိုးတက်မှုရှိပါတယ်ခင်ဗျာအရင်တော့ဆိုလို့ရှင်လေယာဉ်ပုံမျိုးရေးဘဏ်ကဒီလိုလေယာဉ်သုံးဆက်တွေအတွက်ဒီလိုကူညီထောက်ပံ့ပြီးတော့ဟိုကလုပ်ပေးတယ်ဆိုတဲ့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုရတဲ့လက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလှုပ်တဲ့ကိစ္စတွေမှာလည်းအဂရိတရားကင်းကင်းရှင်းရှင်းနဲ့ဟိုဟာလှုပ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်။အဲဒီ process တွေနှီးနေတယ်ဆိုတဲ့ကိစ္စမှာပဲကျွန်တော်တို့အခက်အခဲဖြစ်နေတာပါခင်ဗျ
ာ။လက်ရှိအစိုးရအပေါ်ဝေဖန်ထောက်ပြပြောဆိုကြတဲ့နေရာမှာလည်းနှစ်ဖက်တော့ရှိတာပေါ့နော်။ဟိုမကောင်းဘူးဆိုပြီးတော့ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိတယ်လို့ပဲ။အော်စောစောကကိုကျော်ဝင်းပြောသလိုဟိုကောင်းတဲ့ဘက်မှာအတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင
်း
ပုဂ္ဂလိကအမြင်အရာကတော့ဘယ်နေရာတွေမှာအတိုးတက်ပြောင်းလဲမှုတွေတိတိသာသာတွေ့ရသလဲအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့အတိုးတက်ပြောင်းလဲမှုတွေပါတယ်လေဒါမှမဟုတ်လဲဟိုဘောအားနေချက်ကဘာလဲဆိုတာလေးပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာအပြီးကောင်းသောပြောင်းလဲအတိုးတက်မှုတွေကတော့ကျွန်တော်တို့ဥပမာတစ်ခုပြောမယ်ဆိုရင်ကိုကျော်ဝင်းလည်းအရင်တော့ကျွန်တော်တို့ဒီညွန်ကျုပ်တို့ကျွန်တော်တို့ဒီညွန်မူးလေးဆိုတာကဟိုတွေးဖို့ပါဖို့အစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုယ်တော်ဝင်လဲဟိုဖုန်းဆက်ပြီးတော့တောင်းမှအကူအညီတောင်းရင်တို့လည်းဒီဟာတွေဟိုအရေးယူတဲ့ဟာမျိုးတွေဟိုစောင့်ရဲကူညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါအမျိုးလဲတစ်လားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုအစီအဝေးခေါ်တယ်အဲဖြစ်ပေါ်နေတဲ့အခြေအနေတွေကျွန်တော်တို့ဘက်ကဖြစ်နေတဲ့အခြေအနေတွေဟိုဘက်ကဖြစ်နေတဲ့အခြေအနေတွေအပြန်အလှန်ရှင်းနေအစီအဝေးတွေပဲလေရှိပါတယ်အဲ့ဒါတွေကအမြန်မာတွေပွင့်လင်းမြင်နာမှုတွေလည်းအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ကြန့်ကြာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်ဖို့တွေကျွန်တော်တို့တွေဒီစီးပွားရေးလုပ်တဲ့လူတွေလူပဲကူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီးပွားရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုမြန်မာစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုကြန့်ကြာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်မကောင်းတဲ့ဘက်တွေပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဲ့ဘောလို့ကျွန်တော်ယူဆပါတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းနေမှလဲစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2018ခုနှစ်အတွင်းလူမှုကွန်ရက်တွေပေါ်မှာအချက်လက်မှားတွေစိုးရိမ်စရာကောင်းလောက်အောင်ပြန့်နှံ့ခဲ့တာကြောင့် online abidan website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့စကားလုံးဖြစ်သတ်မှတ်ခဲ့ပါတယ် misinformation အကျိုးဆက်နဲ့သတင်းတုသတင်းမှားပြဿနာတွေကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်ခု2018ခုနှစ်ထဲမှာဒီသတင်းမှားတွေပြတ်နေပြဿနာဘလောက်တောင်ကြီးလဲဆိုတော့ online အပိဒံ website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်တဲ့ကိုသားညုံရေ
းအချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည့်နှစ်ပိုင်းကာလရီတဲကရှိခဲ့တာတဲ့မဆုမြတ်မွန်ရဲ့ဒါပေမဲ့လည်းလူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အချက်လက်အမှားတွေပြတ်နေတဲ့ပုံမှန်ကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့ခုလိုမျိုးတတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေပ
ြမှားနေတဲ့အကြောင်းအရာတွေပြန်တာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာတောက်လျှောက်ကိုပေါ်ထွက်လာတယ်လို့ဆိုရဲအချက်အလက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့ကွာလဲဆိုတာကိုလည်းတို့ရဲ့ထုတ်ပြန်ချက်မှာအနက်ဖွင့်ရှင်းပြထားပါသေးတယ်
disinformation ဆိုတာကအချက်လက်အမှားတွေတစ်ဖက်ဆောင်းနေဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်တာမျိုးဝါရဖြန့်တာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးအမြတ်တစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုတဲ့ရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့သူတွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပံများလာတဲ့အခါမှာအဲ့ဒါတွေကအမှန်ပဲလို့မှတ်ယူလာတတ်ကြတာကိုလည်းထောက်ပြထားသေးတယ်ဗျအချက်လက်အမှားတွေတော်မီလိုမျိုးထိမနိုင်သိမ့်မရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျမဆွမြတ်မွားအထူးသဖြင့်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြန့်ခဲ့တာကိုလည်းထောက်ပြထားသေးတယ
်ကမ္ဘာနေရာစုံကဒီလူသန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြတ်နာသိမ့်မြန်ပါတယ်ဒါကြောင့်သတင်းမှသတင်းတူလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news ဆိုတဲ့အသုံးအနှုန်းကိုဖော်စီစီတုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းဒီပါကြားနေမိနေရတယ်မဆွေးမွေးရဲ့
သတင်းတူတွေပြန့်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေအပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိလာတယ်ရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျာကန်တစ်ခုလို့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်ကျင်တဲ့သူတွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစစ်အမှန်လဲ၊ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေ၊နားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှားတယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကဂဂနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းထောက်တွေအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနှဲလာကြတာကိုအမေရိကန်မှာလည်းတွေ့နေရပါတယ်
။ Gallup စတမ်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လတုန်းကလုတ်ခဲ့တဲ့ Gallup စတမ်းမှာတွေ့ခဲ့ပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှားပြတ်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတူသတင်းမှားတွေကိုဖန်တီးနေကြသူတွေဘက်ကပပနက်နက်ဖြန့်နေတာကပြဿနာလို့ American Kansas တက္ကသိုလ်မှာဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်မဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ
်သတင်းတူဆိုတာကတရားရခိုင်နှုန်းပြည်သတင်းတူဖြစ်မှာသတင်းတူဖြစ်တာမဟုတ်ဘူးအဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာမှဟလာဆိုကြပါစို့ဒီဖြစ်ရမှန်က80ရာခိုင်နှုန်းလောက်ပါပဲပြီးတော့တကယ်အတူရောင်က20ရာခိုင်နှုန်းတမဟုတ်30ရာခိုင်နှုန်းတမဟုတ်500ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိအဲ့တော့သူတို့တဘောကအများမြင်မှာတော့ဟလာဟောဒီသတင်းကတကယ်နော်အစ်မန်သတင်းလဲလို့ထင်ရစရာရှိပေမဲ့အဲ့ဒီတဘောလုံးရဲ့500ရာခိုင်နှုန်း400ရာခိုင်နှုန်း300ရာခိုင်နှုန်းကအတူရောင်ဖြစ်နေတယ်အဲ့တော့ကျန်တဲ့ဟလာဟို68 69ရာခိုင်နှုန်းကကျွန်တော်100ရာခိုင်နှုန်းကိုပမိုးဖို့အတွက်ဟိုသူအတုံးချတာလည်းဖြစ်နေအဲ့တော့ဒီသတင်းတူဖန်တီးရဲ့လူစားအရန်ကိုလိမ်လာပါနဲ့ကြတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုပ်ငန်းကျွန်းကျင်တဲ့ပုံမှန်ထီပြီးတော့ကျွန်းကျင်ကျွန်းကျင်တလောက်စဖတ်ပိတဲ့တော့ကအရန်ခက်ခဲဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူဖန်တီးရဲ့ဆိုတာလည်းပဲသူကဒါလုပ်ငန်းကြီးတစ်ခုလိုပဲဟိုလက်ပတ်နေကြတာလည်းရှိတယ်
တ တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းနဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတုတွေဆိုပြီးတော့နာမည်တက်နေကြတာကလည်းစိုးရိမ်စရာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်လုပ်နေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗ
ျမြန်မာနိုင်ငံမှာဆိုလဲဒီစစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညာလင်းကဥပမာပေးထားသေးတယ်ရှင
်ပြောလို့ရှိရင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျပြန်ပြီးစဉ်းစားကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရကာလမှာလည်းဟိုကဘယ်ဒီဟာလားဟိုပြောနေကြတဲ့ကျွန်တော်တို့ဒီဆံပုတ်တွေရှိနေမလားတရင်းစားတွေမှာ BBC ညာနေသည် BOA လိန်နေသည် RFA ရန်တိုက်ပိနေသည်ဟလာဆိုတဲ့ဟာတွေဒါတွေကရှင်းပြရင်ဒါတွေဟိုဒီစစ်ဆိုးရွားကဒီမီဒီယာတွေဟာ fake news တွေကိုဖြန့်ချိနေတဲ့မူတာဟုတ်သူတို့ပြောနေကြရှိပါတယ်မဟုတ်လို့ဒီမူတာခေါ်တာတွေကိုဖြန့်ချိနေကြရတယ်ဖြစ်ပါတယ်မယုံကြည်ကြပါနဲ့ဆိုပြီးတော့အစင်ဆိုင်သူတို့တွေပြောကြကြတာတွေရှိတယ်အဲ့တော့ပြောလို့ရှိရင်တော့ကျွန်တော်တို့စီမှာကဟိုဒီအဆိုးရွားက fake news ကိုအသုံးချခဲ့တယ်ဆိုတာကဟိုတို့ရိုးကြကြတယ်အမေရိကန်မှာဟာလာဒေါ်နယ်ထရမ့်လက်ဆက်ကြမှာဒါကြီးကိုအကြေတွင်းပြောနေကျွန်တော်တို့စီမှာပြင်ကလေးကကျွန်တော်တို့စီမှာရှိနေအဲ့တော့ဒီကနေ့ခင်မှာကျွန်တော်တို့စီမှာပုံစံပြန်ပြီးတော့ဟိုအဆင်မြင်လာတာပါလေဆိုတော့အတီညိုပြက်စီမှုပေါ်လေရေးသားတဲ့တင်ကနိုင်ငံတော်အတီညိုပြက်စီတဲ့ဆိုရဲပုံစံမျိုးနဲ့ဟိုအေးယူတာပဲတရားစွဲဆိုတာတွေပါရှိလာတယ်ပေါ့ဗျာ
ဟုတ်ပြီဆိုတော့ကိုညာလင်းရဲ့အမြင်အောင်မြန်မာနိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့လွယ်မယ်လို့မြင်လား
မလွယ်ပါဘူးမလွယ်ဘူးဘာကြောင့်လဲဆိုတော့နီးပညာတအားဖွင့်ရိုးတယ်လို့ပြောနေကြတယ်အမေရိကန်မှာတောင်းမှဒီဟာကြီးကတကယ်ကျင်းလာတဲ့ပြဿနာကြီးဖြစ်နေသေးတယ်အဲ့တော့ကျွန်တော်တို့စီမှာလုံးဝမတွေ့ပါဘူးအတူရောင်ဖန်တီးတဲ့သူတွေကျွမ်းကျင်လာလေလေကျွန်တော်တို့ကအတူနဲ့စစ်ကိုခွေးချာချာခက်လေလေဖြစ်တတ်တယ
် American Cancer Stack တို့မှာသတင်းစာပညာ PhD ဘွဲ့တက်နေတဲ့ Morgan Magazine Editor ကိုညာလင်းဖြစ်ပါတယ
်2018ခုနှစ်ထဲမှာတိတိသားများလာတဲ့ဒီအချက်လက်မှားဖြတ်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံကိုစူးစမ်းနေကြတာပဲအစိုးရတွေစီမင်းစည်းကမ်းချမှတ်သူတွေကလည်းအရေးတည်ယူလောက်ကန်တွယ်လာကြတာလဲတွေးလာရတယ်မဟုတ်လားမဆွမြမောင
်နိုင်ငံပေါင်း၉နိုင်ငံကဒီလွှတ်တော်အမတ်တွေဆိုရင်နိုဝင်ဘာနောက်ဆုံးပတ်တုန်းကလန်ဒန်မြို့မှာစုံပြီးတော့မှသတင်းမှတိုက်ဖြတ်ရေးအတွက် Facebook ရဲ့ဆောင်ရွက်မှုတွေကို Facebook အကြီးအကဲကိုမေးခွန်းထုတ်ခဲ့ကြပါသေးတယ် Misinformation အချက်အလက်မှားပြဿနာကပိုပိုပြီးတော့ကြီးလာနေတယ်ဆိုတာကို dictionary.com ကတော့2018ခုနှစ်ရဲ့စကားလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြခဲ့ပါတယ်ရှင်
ကိုတာညုံဦးကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မနေ့ပြန်အင်္ဂါညတဲ့လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ရောရှင်ကမနင်္ဂမမိမိယုံကြည်ရာဘာသာတာနာကိုလွတ်လပ်စွာယူဆကိုးကွယ်ခွင့်ရှိရစွာကိုလက်ရှိဖွဲ့စည်းပုံခြေခံဥပဒေအခန်း1ပုံမှန်34မှာပြဋ္ဌာန်းပေးထားပါတယ်။ချွင်းချအဖြစ်ငြိမ်ဝင်ပြပြရေးပြည်သူ့ကိုကျင့်တရားနဲ့ပြည်သူ့ကျမ်းမာရေးဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေကိုမဆန့်ကျင်လျင်ဆိုပြီးတော့စကပိုက်တော်ခံထားပါတယ်။လက်ရှိနိုင်ငံမှာဒီပြဋ္ဌာန်းချက်တွေနဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိရလား။ဘာသာကိုးကွယ်ယုံကြည်ခွင့်အညီမျှရစီရမယ်ဆိုတဲ့အာမခံချက်အတိုင်းပဲအုတ်ချုပ်မှုပိုင်းကရောဘာသာရေးလွတ်လပ်ခွင့်အပေါ်မှာအကာအကွယ်ပေးရလားစသဖြင့်လာမယ့်အင်္ဂါနေ့ဒဲလီလိုက်စီစဉ်မှာတုံ့သက်ဆွေးနွေးသွားဖို့ရှိပါတယ်။ပေါင်ဆွေးနွေးမိမြန်လူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့email address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။မနေ့ပြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မယေးတနာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ DJ လက်ဖြစ် Electronic Guitar တွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာ Korea K-pop အဖွဲ့နဲ့ပေါင်းပြီးတော့တချင်းတပုတ်တလောကပဲထွက်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်အ အမေရိကန်နိုင်ငံသားဂျပန်လူမျိုးထင်ရှားတဲ့ DJ လည်းဖြစ်အီလက်ထရောနစ်ဂီတာတွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာကိုရီးယားကနာမည်ကျော် Korea K-pop အဖွဲ့နဲ့ပေါင်းပြီးတော့တချင်တစ်ပုတ်တလောကပဲထွက်လိုက်ပါတယ် Steve Aoki ကတောင်ကိုရီးယားနိုင်ငံရဲ့ကဘာကျော် track ကုန်လို့တောင်ပြောလို့ရတဲ့ဒီအမျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS နဲ့ပေါင်းပြီးတော့ Wasted on Me ဆိုတဲ့တချင်ဗီဒီယိုထုတ်တာပါဒီတချင်ကထွက်ထွက်ချင်း24နာရီအတွင်းမှာကိုနိုင်ငံပေါင်း60ကျော်မှာ online ကနေနားထောင်ဆုံးတချင်ဖြစ်သွားပြီးတော့ online ကနေလူပေါင်း၄သန်းကျော်နားထောင်တာဖြစ်ပါတယ်အာရှမင်းသားကိုရီးယားနယ်ပယ်ကန်ဂျွန်နဲ့ TV ရုပ်သံ series တွေထဲမှာနာမည်ကြီးတဲ့ Ross Butler ပြီးတော့ဒီ DJ Aoki ရဲ့ညီမဖြစ်သူအပြင်မှာလည်းတကယ့် model ဖြစ်တဲ့ Devon Aoki ကိုအဲ့ music video မှာပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်အဲ့ဒီ video ကို Linkin Park ဂီတအဖွဲ့ရဲ့ DJ ဖြစ်တဲ့ကိုရီးယားနယ်ပယ် Joe Helm က director လို့ရိုက်ကူးပြီးတော့အဲ့ဒီ video ထဲမှာတော့ BTS အဖွဲ့သားတွေကိုယ်တိုင်ဝင်ပြီးတော့တရုပ်မဆောင်ထားပါဘူး။ဒါမဲ့လည်းတလောကပဲကွာကျော်ပေါက်သွားတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ Crazy Rich Asian ရုပ်ရှင်ကားတွေကအဖွဲ့သားတွေမင်းသားမင်းသမီးတွေပါဝင်ပြီးတော့တရုပ်ဆောင်ထားကြပါသေးတယ်။ဒီ Steve Aoki နဲ့ BTS ရဲ့နောက်ဆုံးထုတ်လိုက်တဲ့တချင်း video က Twitter လူမှုကွန်ရက်ပေါ်မှာလည်းတကယ်ကိုစံချိန်ချုပ်ပြီးပေါက်သွားခဲ့တဲ့တချင်းဖြစ်ပါတယ်။တမနစ်ကိုအဲ့ဒီတည်းပြန်ပြီးဖြန့်ဝေသူတထောင်ကျော်နှုန်းနဲ့ Twitter မှာလူအဖြန့်ဆုံးအရာဖြစ်သွားပြီးတော့ Billboard အကောင်ဆုံးတေးတရာစင်းကိုလည်းဝင်လာကြောင်း Steve Aoki ရဲ့ Billboard ရဲ့အကောင်ဆုံးတချင်းဆယ်ပုဒ်စီးရင်းထဲမှာ၅ပုဒ်ပြောင်းဝင်တဲ့တချင်းဖြစ်ပါတယ်ရှင်။1990ပြည်လုံကာလတွေမှာအိန္ဒိယဘောလိဝုဒ်ရုပ်ရှင်လောကမှာအထင်ကြီးကိုကြော်ကြားခဲ့တဲ့အကတချင်းတစ်ပုဒ်ဖြစ်တဲ့တချင်းကိုတော့ fraud science ဇာမျိုးရုပ်ရှင်ကားတွေပြန်လဲရိုက်ကူးတင်ဆက်ပြီးတော့အဲ့ရုပ်ရှင်မှာဆွီဒင်ကအိန္ဒိယမင်းသမီးအယ်လီအာဖရန်ကလည်းတရုပ်ဆောင်ထားတာပါအိန္ဒိယရဲ့ဒီရုပ်ရှင်အမှုပညာအထင်ကြီးမျိုးတော်ဖြစ်တဲ့မွန်မိုင်းမှာနိုဝင်ဘာလ20ရက်နေ့တုန်းကအဲ့တချင်းအကရိုက်ခွက်တွေကိုစပြီးတော့ရိုက်ကူးပါတယ်အဲ့ရုပ်ရှင်ကားထဲမှာအဓိကဇာတ်ကောင်ဖြစ်တဲ့တရုပ်ဆောင်တဲ့ဘောလိဝုဒ်မင်းသားအာရှက်ဝါဇီကိုရိုက်ခွဲမှာမင်းသမီးအာဖရမ်နဲ့အတူကနေတာကိုတွေ့ကြရပါတယ်တချင်းရိုက်ခွင်ကိုဘောလိဝုဒ်ရဲ့နာမည်ကျော်အကနီးပြအဒဲလ်ရှိတ်ကညွှန်ကြားတာဖြစ်ပါတယ်ဒီတချင်းက China Gate ဆိုတဲ့1998ခုနှစ်တုန်းကရုပ်ရှင်ဇာတ်ဝင်တချင်းဖြစ်ပြီးတော့မင်းသမီးအာမဲလာမက်တွန်ကာကအဲ့တုန်းကတရုပ်ဆောင်ခဲ့တာပါမင်းသမီးအာမဲလာမက်တွန်ကာကဘောလိဝုဒ်ရဲ့1990ဂါလာတွေတုန်းမှာနာမည်ကြီးရုပ်ရှင်တော်တော်များများကိုတရုပ်ဆောင်ခဲ့ရတဲ့သူဖြစ်ပါတယ်အခု Frog Science ရုပ်ရှင်ကိုတော့ဒါရိုက်တာ Sarab Srivastava နဲ့ထုတ်လုပ်တဲ့သူ Prakash Jha တို့ရိုက်ကူးတာဖြစ်ပြီးတော့2019ဇန်နဝါရီလကျရင်စတင်ပြီးတော့ဖြန့်ချိဖို့ရှိပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ကြ བྱ ဆရာမျိုးတေစာမောင်ကသူပါကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
ဒါရည်ရည်ပြောင်းနေနေရောဟိုကျောင်းဆရာတောင်းနေနေရောဆိုရင်တော့ဟိုစာပြင်နာရောဒကာရေးတာရောဟိုနိုင်ငံရေးလုပ်နေတာပါပဲ။ဘာလို့လဲဆိုတော့ဟိုတိုင်းပြည်တစ်ခုကိုတည်ဆောက်တဲ့နေရာမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ငလုံးချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမဲ့တိုင်းပြည်ဆိုတာကိုပြောနေကြသလိုဒကာထဲမှာလဲကျွန်တော်တို့ကဟိုဘလို့တိုင်းပြည်မျိုးမှာဒီကြရားရေးခဲ့တဲ့ဘလို့လူဖွဲ့စည်းမှာဒီပြရေးခဲ့တယ်ဘလို့နာကျင်မှုမှာဒီပြရေးခဲ့တယ်ဘလို့ပျော်ရွှင်မှုမှာဒီပြရေးခဲ့တယ်ဆိုတော့ပြဖို့အတွက်ကျွန်တော်ကပြရေးရလို့ကပြဆရာတယောက်နေနေရောဟိုကျောင်းဆရာတယောက်နေရောခရစ်တစ်ဆရာတဲ့နေရာမှာအဲဒီတရားတစ်ခုဝေဒနာတစ်ခုရဲ့ကိုတုံးပြီးတော့တို့တို့ကကလေးတွေကိုစာသင်ရတယ်လားသူပဲနောက်တစ်ခေတ်မှာကပြဖက်မှတ်လူတွေအတွက်
တို့တော့ဒီတစ်ခေတ်မှာပဲဟောလို့အတွက်ကြာရေးရတယ်။နောက်တစ်ခုကကျွန်တော်ကကြပြဘာလဲကျွန်တော်တယောက်နေနဲ့လေလှုပ်ဆောင်နေတဲ့အခါမှာဘာလို့ ਆ လဲဆိုတော့ဒီဘလို့ကြပြလေးဘာသာပြန်မလဲဆိုတာကိုကျွန်တော်စဉ်းစားရတယ်။အဲ့လိုစဉ်းစားတဲ့အခါမှာဒီတိုင်းပြည်အတွက်လိုအပ်တဲ့ဒီအရက်ဒီတာမှာလိုအပ်နေတဲ့ကြပြဘီဒသို့မဟုတ်ကြပြအမျိုးအစားတွေကိုတော့ကြပြပြန်ပြီးဘာသာပြန်ပြီးနေတယ်။အဲ့ဒီအခါမှာကဘာမှာကြောင်ကြောင်မတည့်တဲ့သို့မဟုတ်မင်းညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မဲ့ကျွန်တော်နိုင်ငံမှာလိုအပ်တဲ့ကြပြအမျိုးအစားဆိုရင်ကျွန်တော်ကြပြပြန်ပြီးနေပါတယ်။အဲ့တော့ပြန်ချုပ်မယ်ဆိုရင်ကျွန်တော်တို့ဟာကြပြဆရာတယောက်နေနဲ့ကြပြဘာသာပြန်တယောက်နေနဲ့ပြောရမယ်ဆိုရင်ဒီနိုင်ငံဒီဒေသဒီတိုင်းပြည်မှာကြပြအရဘလို့များညွတ်ကြမလဲကြပြအရဘလို့များရှိမှာတရားဖြောင်းပြီးတဲ့ဂိုင်းကြီးကူတိဆောက်မလဲဆိုတာကိုရည်ရွယ်ပြီးတော့ကြပြအလုပ်ကိုလုပ်တယ်အလားတူပဲဒီကြပြကိုတုံးပြီးတော့ဒီကြပြကိုအတုံးချပြီးတော့ဒီကြပြကိုဟိုရုပ်စုပြတာတင်ကြားပြီးတော့ကျွန်တော်တို့ကလေးတွေကိုတင်ကြားရင်းနဲ့တိုင်းပြည်အတွက်ကြပြကိုချိမှတ်လို့တဲ့အမှုပညာရှိရလို့ရဲ့ကလေးတွေဖြစ်အောင်တင်ပေးရင်းနဲ့အဲကြပြဆရာဘွားနဲ့ဘာသာပြန်ဆရာတယောက်ဘွားနဲ့ကြပြဆရာတယောက်ဘွားနဲ့ကျောင်းဆရာတယောက်ဘွားနဲ့ရှင်ရုံကြီးကြီးပဲရှေ့ကိုဆက်သွားနေရဲ့အစားအမြိုင်းမျော်လေးမအောင်တန်းကြီးအတွက်ဒီလူဖွဲ့စည်းအတွက်စာရတဲ့အပူဝင်ကင်းမဲ့တဲ့အမေရိကရဲ့တားချော့ဒေးဆိုနိုင်တဲ့တန်းကြီးတစ်ခုဖြစ်အောင်ဒါကျွန်တော်စတင်ပါတယ်ကျွန်တော်ကြပြရေးပါတယ်ကျွန်တော်ကြပြဘုံအပြန်ပါတယ်အာကျွန်တော်ယုံကြည်ရပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32-40-48နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့မဆုမျက်မွန်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားလိုက်ပါရယ်။ရာသီဥတုပြောင်းလဲနေတဲ့နှုံးကအများကြီးရှေ့ကိုပိုရောက်နေပြီမို့အချိန်မနှောင်းငယ်မှာအမြတ်အမိလိုက်ရမှာဖြစ်တယ်လို့ပိုလန်နိုင်ငံကာတိုဗစ်ချာမြို့မှာဒီကနေ့စတင်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးCOP24 ကမ္ဘာညီလာခံကြီးမှာဒီအတွေ့အမှုချုပ်အန်တိုနီယိုဂူတက်ရက်စ်ကမိန့်ခွန်းပြောခဲ့တာပါပါရီသဘောတူညီချက်မှာသဘောတူထားတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို1ဒီဂရီဆယ်လ်ဆီယက်ထက်ထပ်မတိုးအောင်လို့ဖန်လုံအင်ဓာတ်ငွေထုတ်လွှတ်မှုကိုဘယ်လိုစူးစမ်းရှော့ချနေသလဲဆိုတာအခုညီလာခံမှာဆွေးနွေးကြမှာဖြစ်ပါတယ်American နဲ့တရုတ်တို့ကြားကုန်သွယ်ခွင့်ကောက်မဲ့အစီအစဉ်ကိုရပ်ပေါင်း60ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။ဒီကာလအတွင်းမှာဒီကုန်သွယ်ရေးတင်းမာမှုတွေကိုအဆုံးသတ်နိုင်မဲ့ရေရှည်သဘောတူညီမှုရနိုင်အောင်လို့နှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။ကုန်သွယ်ခွင့်တွေဆိုင်းထားမယ်ဆိုတဲ့သဘောတူညီချက်ကြောင့်ဒီကနေ့ကမ္ဘာအစုရှယ်ယာဈေးတွေမြင့်တက်ခဲ့ပါတယ်။2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေနှုတ်ထွက်တော့မယ်လို့ကတ္တာနိုင်ငံကကြေညာလိုက်ပါတယ်။ LNG ဓာတ်ငွေ့ရေထုတ်လုပ်မှုပိုပြီးတော့အာရုံစိုက်နိုင်ဖို့အတွက် OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့စွန့်အင်ဝင်ကြီးကဒီကနေ့ဒီဒိုဟာမြို့တော်မှာမမျှော်လင့်ပဲကြေညာခဲ့တာပါ။ OPEC အဖွဲ့မှဩဇာညောင်းတဲ့Saudi Arabia နိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာပဲ OPEC ကနေနှုတ်ထွက်မယ်ဆိုပြီးတော့ကတ္တာနိုင်ငံကြေညာခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်ခေါင်းဆောင်တွေဆွေးနွေးရေးစပွဲစီရောက်လာအောင်လို့ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်သမ္မတအမရန်ခန်စီကိုစာရေးသားတောင်းဆိုခဲ့ပါတယ်ရှင်။
သ တရင်ချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binance ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. Welcome.